ရှင်မြတ်ရှင်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုကာလကနှစ်နှစ်နီးပါးရှိလာတဲ့အချိန်မှာပဲမြန်မာနိုင်ငံကလူငယ်တွေအတွက်ဖမ်းဆုပ်ဆရာအနာဂတ်တွေပို့ပြီးတော့မုံဝါလို့လာနေပါတယ်။အဲဒါကြောင့်ပြည်ရင်းပြည်ပမှာရောက်ရှိနေတဲ့လူငယ်တွေဟာရရအလုပ်ကိုလုပ်ကင်ရင်းအခက်အခဲတွေကိုရင်ဆိုင်နေကြရတယ်ဆိုတဲ့အကြောင်းသိပို့လာတဲ့တန်လင်းခဲရဲ့သတင်းပေးပို့ချက်ကိုနားဆင်ရမှာဖြစ်ပါတယ်ရှင်။
အသက်18နှစ်ပြည်ပြီးကစားအမျိုးသမီးငယ်တူအရက်9ပေ9လက်မရှိပြီးပြမိန်တသွင်းနဲ့ကျမ်းမာတဲ့ဆန်ရွယ်အရှိကြီးတွေဟာသူ့မအလာကိုပုံပေါ်စေပါတယ်။အမျိုးသမီးတယောက်အတွက်ရှေ့လျားတဲ့အရက်အမောင်းနဲ့ကြည်ကောင်းတဲ့ရုပ်ရည်ကြောင့်ပဲလာတော့မသိသူဖြစ်ချင်တဲ့အနာဂတ်ကြီးမှန်ချက်ကတော့မော်ဒယ်တူပါ။ဒါကြောင့်ပဲအသက်16နှစ်ဝန်းကျင်ကြောင့်မပြီးသေးတဲ့ကာလမှာပဲမော်ဒယ်ဝင်ွင့်လျှောက်လာဖို့ဖြစ်ဖို့ခြေလှမ်းလှမ်းခဲ့ပါတယ်။သူမကတော့ကျူးကျူးလို့ခေါ်တဲ့ရန်ကုန်မြို့ကမိသားစုတဲ့တဥရီတော်သမီးပါအနာဂတ်ကိုတည်ဆောက်ဖို့ကြိုးစားနေတဲ့အရွယ်ငယ်အမျိုးသမီးတယောက်ဟာစစ်အာဏာသိမ်းမှုနဲ့ကြုံတွေ့လာရတဲ့အခါမှာတော့သူမဘဝရဲ့တစ်စိတ်ချိုးကိုသူမကိုယ်တိုင်ပြောင်းလဲခဲ့ပါပြီမျောလင်းချက်နဲ့မော်ဒယ်ဝင်ခွင့်လျှောက်လာကိုကင်ခဲ့ရတဲ့လက်တစုံဟာစုပ်ပွဲကုန်တုတ်တဲ့အဝတ်စုပ်ကိုကင်နေရပြီးစင်မြစ်ပေါ်မှာလျှောက်လန်းခြင်းနဲ့ခြေထောက်အစုံဟာလည်းတောင်ရင်မြစ်တစ်ဖက်ကန်ကစားတောက်ဆိုင်တစ်ခုမှာရှေ့နောက်ပြေးလွှာနေရတာပါနိုင်ငံတွင်းမတည်ငြိမ်မှုတွေကြောင့်ကျူကျူတို့လိုလူငယ်တွေဟာသူတို့ရှင်သန်ရအောင်မဲ့ဘဝတွေအတွက်တစ်ဖက်နိုင်ငံမှာအလုပ်လုပ်ကင်လာကြရပါတယ်အောက်ခြေလုပ်ငန်းကစားလို့ဝင်ရောက်လုပ်ကင်မှုတောင်သူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကများလွန်နေကြတာပါဒါပေမဲ့ကျူးကျူးကတော့ဖြစ်ချင်တဲ့အိမ်မက်ကိုစွန့်လွှတ်ထားပြီးရှင်သန်နေထိုင်နိုင်မှုအတွေ့အခုလက်ရှိကြုံတွေ့နေရတဲ့ခက်ခဲပင်ပန်းမှုတွေကိုတောင့်ခံယုံကန်နေစေပါ
ပထမဆက်ဆက်ရောက်ချင်းလာရဲအရန်ခတ်ခဲ့တယ်။ညီမနေရတာ safe မဖြစ်ဘူးပေါ့နော်။ဘွေကြီးခတ်ခဲ့ရှိတယ်။နေထိုင်ဖို့ပေါ့။နေထိုင်စားတောက်ဖို့ခတ်ခဲ့နေရရှိရပေါ့နော်။ညီမအိမ်ကနေပဲတောင်းတယ်။အိမ်ကနေပြီးတော့ပဲအမေစီကနေပြီးတော့တောင်းတယ်။တောင်းပြီးတော့အဲ့လိုပဲနေလာရင်လည်းအလုပ်တွေရှာရပေါ့နော်။အလုပ်တွေရှာရရှာမရဘူးတော်တော်နဲ့ညီမအခုအလုပ်ရတာ3လကျော်ကျော်လောက်လေးပဲရှိသေးတယ်ရှင်။အိမ်ပြန်ချိန်က12နာရီနောက်ပိုင်းဆိုတော့ညီမတို့ဒီဘက်မှာဆိုလို့ရှိရင်ရဲတွေရှိရပေါ့နော်။ရဲအများနဲ့စစ်တာခံရတယ်သူတို့ရစ်တယ်တချို့ခါရီဆိုပတ်စံပေးရပါရှိရညီမရတဲ့လာစားနဲ့သူတို့ပေးရတာ ਨੇ တော်တော်အဆင်မပြေဘူးเนาะညီမရဲ့ income ကရက်တီဖို့ import စားဖို့တောက်ဖို့နဲ့နေဖို့ကတော့အဆင်ပြေတယ်ဗောညီမတခါလေကြရင်တချို့လာရဆိုလို့ရှင်ကိုပိုင်အသုံးစိတ်တောင်တိတ်မထွက်တဲ့လာရရှိရရှင်အခုဒီအလုပ်ဗောเนาะဒီအလုပ်ကနေပြီးတော့နောက်အများကြီးလုံနိုင်တဲ့အလုပ်တွေကိုထပ်လုပ်မယ်ဗောเนาะထပ်လုပ်ပြီးတော့ညီမတနေ့နေ့လောက်ယုံမယ်ယုံပြီးလို့ရှင်ညီမကျောင်းပြန်တက်မယ်လို့စဉ်းစားရတယ်။ရှင်ညီမကျောင်းမပြီးသေးတော့လုံလုံပျောက်သွားတာမျိုးမဟုတ်ပါနဲ့။အဲ့ဘက်ကိုတိတ်ပြီးတော့ခြေဦးမလဲနိုင်ဘူးပေါ့နော်။ညီမအခုလက်ရှိအခြေအနေနဲ့အဲ့ဒါနဲ့ဘာမှမသက်ဆိုင်ဘူးပေါ့နော်။ညီမလုံနေရတဲ့လုံနဲ့လည်းအဆင်မပြေဘူးပေါ့နော်
။နိုင်ငံတစ်ဖက်ကမှဘဝကိုအစကနေတိဆောက်ရတဲ့အခါနေရတဲ့နေရာထိုင်ခင်းအစအတော့ကစားရေဝိုးမိဖို့အတွက်ပါဖြည့်ရှင်နေရတာပါ။ကြာရီအကုန်လုံးပြည်လဲဖို့ဆိုတာကတော့ကျူးကျူးရဲ့တလလစာဖက်4500ကမပြည့်စုံနိုင်ပါဘူး။ဒါကြောင့်သူမဟာတိုက်ခန်းတစ်ခုမှလူစုပြီးအတူငှားနေထိုင်နေရပါတယ်။ကျူးကျူးတို့လိုပြည်ပရောက်မြန်မာလူငယ်တွေအတွေ့ဘဝလန်ခီကကြံတတ်နေသလိုပြည်ရင်းကလူငယ်တွေဟာလည်းအနာဂတ်တွေပျောက်ပြီးစားဝတ်နေရေးကိုသာဦးစားပေးဖြည့်ရှင်နေကြရပါတယ်။ပဲခူးတိုင်းဒေသကြီးအဖျောက်ရွာကအကျောင်းဆရာစီရီယမ်တူဖြစ်တဲ့ကိုအားကာကတော့ပြိပထွက်ဖို့လည်းမဖြစ်နိုင်တဲ့အခါပြည်တွင်းမှာပဲကြုံရကြပန်းအလုပ်ကိုလုပ်ကိုင်းနေရသူတူပါအခုကာလအခြေခံကျောင်းတွေဖွင့်ထားချိန်မှာမြေပြူကိုင်မီခလေးငယ်တွေနဲ့အတူပျော့ပျော့ရွှင်ရွှင်စတင်နေရမယ်သူဟာအခုတော့ဆေးရုံတစ်ခုမှာအခြေခံအလုပ်ကစားပြီးလုပ်ကိုင်းနေရပါပြီ
ကျွန်တော်တို့ဒီချိန်မှာစီရန်သမားတွေဆိုပြီးတော့အလုပ်ကိုဦးစားပေးပြီးပေးချင်တာမျိုးတက်စီရန်ဆိုရင်တော့ပေါ့သူ့ရဲ့လက်ကိုထိခိုက်မှာဆိုလို့ဟိုမခန့်ကျင်တာတွေကများတယ်ပေါ့နော်ဒါတွေကကျွန်တော်တို့တွေ့ရတဲ့ခက်ခဲတွေပေါ့ကျွန်တော်တို့နက်စိတ်တင်တန်းတက်ပြီးရောပေါ့နော်ဟိုနက်စိတ်ဟိုစင်ကူမှာလောက်လို့ရတယ်ဆိုလို့ကျွန်တော်တို့ကြိုးစားကြည့်ပါသေးတယ်ဒါပေမဲ့တင်းတနေစဉ်အတွင်းမှာပဲကျွန်တော်တို့စီရန်သမားတွေမလို့ဟိုလေစိတ်ကနေထပ်ဖို့မပြူတာတော့ပတ်စိုးရုံမှာစစ်ထားတဲ့ဆေးရည်ဖန်စီရည်တမရိချလာတဲ့အခါမှာကျွန်တော်တို့တွေဆက်ပြီးတော့မလို့ရတော့ဘောเนาะအဲဒါနဲ့ဟိုစေယုံတစ်ခုမှာပဲကျွန်တော် general ကနေနဲ့ပဲဝင်လုပ်ခဲ့ရပါတယ
်အနာဂတ်တွေကပျောက်နေတယ်တော့ကျွန်တော်မပြောလို့ရပါဘူးကျွန်တော်အနာဂတ်ကဖြည့်ဆည်းခံတာဒါကိုကျွန်တော်တို့တွေယုံကြည်နဲ့စူးစမ်းနေတဲ့ကျွန်တော်အနာဂတ်ကရှိနေမှာပဲဒီနေ့လည်းကျွန်တော်တို့တက်ကောင်းမွန်တဲ့အနာဂတ်ကိုပိုင်ဆိုင်မှာပါ တော့ကျွန်တော်လုံးဝယုံတယ
်လက်ရှိမှာတော့ပြပနိုင်ငံအသီးသီးကိုရောက်ရှိသွားတဲ့မြန်မာလူကြီးဟာငါးတန်းကျော်အထိရှိနေပါပြီအများစုကတော့နီးစပ်ရာအာရှနိုင်ငံတွေဖြစ်တဲ့ထိုင်းမလေးရှားစင်ကာပူဂျပန်နဲ့တရုတ်နိုင်ငံတို့ကိုတရားမဝင်သွားရောက်အလုပ်လုပ်ဖို့ရွေးချယ်ခဲ့ကြပါတယ်ဒီလိုတရားမဝင်သွားရောက်လုပ်ကိုင်မှုရွေးချယ်ခဲ့ကြတဲ့မြန်မာလူငယ်တွေအတွက်ကြုံတွေ့လာရတဲ့ပြဿနာတွေဟာလိမ့်လေခံရတာအဖမ်းခံရပြီးလူကုန်ကူးခံရတာတွေပါလူကုန်ကူးခံရတဲ့အမျိုးသမီးအများစုဟာတက္ကသိုလ်တက်နေကြတဲ့အရွယ်အကြောင်းသူအများစုဖြစ်ပြီးလုပ်ငန်းဝင်ရှာဖို့အတွက်စွန့်စားခဲ့ကြသူတွေလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာရှင်သန်နေထိုင်ရတဲ့လူငယ်တွေအတွက်တော့ရွေးချယ်စရာမရှိတဲ့အခါပြပထွက်ပြီးအလုရှာတာကလွယ်လို့အနာဂတ်ဟာပျောက်ဆုံးနေကြတာပါနိုင်ငံသားယင်းနှိမ့်မြန်မှုတွေထွက်ခွာသွားပြီးနောက်ပိုင်းတိုင်းရင်းသားဒေသကလူငယ်တွေဟာလည်းအလုကန်ရှာပါမှုတန်းကြောင့်ရှင်သန်နေရတဲ့နေရတွေဟာအတိတ်ပဲမဲ့နေကြပါတယ်ဒါကြောင့်အလွယ်တကူရတဲ့မှုရစီဝါကိုအဖို့ပြုရင်ဘဝတွေဟာလည်းပြတ်သုံးခဲ့ကြရပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးမြစ်ကြီးနားပင်မတပိတ်စစ်ကြောင် KSCM ကကချင်အမျိုးသမီးပေါ့ဆိုင်ကတော့
ကချင်လူမျိုးတွေကတော့တော်တော်များများကတော့ပြပတွေထွက်ဖြစ်တာမရှိဘူးဒါပေမဲ့ဒီ net set data နဲ့နီးတဲ့အတွက်ကြောင့်မို့ဒီအမျိုးသမီးတွေအများအပြည့်အမျိုးသမီးတွေကဒီတရုတ်ပြည်ဘက်မှာအလုပ်လုပ်တယ်ဆိုပြီးတော့ဗောနော်သွားတဲ့ခါမှာလူကုန်ကူးခံရတာတွေပိုများလာတယ်ပြီးတော့အမျိုးသားတွေအနေနဲ့ကလည်းပညာရေးဘက်မှာတော့လကောင်းဒီအလုပ်ကန်စီးပွားရေးရတော့လကောင်းခက်ခဲလာတဲ့အတွက်ကြောင့်မို့ကျမတို့ဒီမူရစ်ကျေးကျွန်းတွေဗောနော်ဖြစ်လာတာပိုများပါတယ်လို့ပမာဏအဖြစ်ကတော့ကျမအနေနဲ့ခန့်မှန်းတာဆိုရင်ဟိုအရင်လုံးကတော့30လောက်ရှိတဲ့ခါမှာအခုဒီတော်လိုင်းရေးအရမှာဆိုရင်လူငယ်တွေပျက်စီးတော့ဟာဆိုရင်80 90လောက်တော့ရှိခဲ့မယ်လို့ကျမကတော့ဟိုကျမအနေနဲ့ဟိုတက်ကြည့်ရရှင်ဟုတ်ဒီလိုမျိုးအခြေအနေမှာတော့တာဝန်ရှိသူတွေပြောရမယ်ဆိုရင်တော့ကျမတို့ဒီလက်နက်ကိုင်တွေကလည်းလုတ်ပေးနိုင်မယ်မဟုတ်ဘူးဆိုတဲ့ဥစ္စာကိုကျမတို့တော့တွတ်တွေ့ရတယ်ပြီးတော့ဒီစစ်အာဏာရှင်တွေအနေနဲ့ကလည်းဒါကသူတို့နဲ့ဟိုဘောနော်လုံးလုံးလျားလျားမဆိုင်ဘူးဆိုတဲ့ဥစ္စာကိုကျမတို့တော့တွတ်တွေ့ရတယ်ပေါ့နော်ဘသူမှတာဝန်ရှိတယ်ဆိုတဲ့ဥစ္စာကိုတိတ်ပြီးဒီရပြောလို့မရဒါပေမဲ့အဓိကတာဝန်ရှိတဲ့သူတွေကတော့ဒီစစ်အာဏာရှင်တွေပဲဖြစ်တယ်ဆိုတဲ့ဥစ္စာကိုကျမတို့ပြောချင်ပါတယ်ရှင့်
Generation Z လို့ခေါ်တဲ့လူငယ်တွေဟာဒီမိုကရေစီကူးပြောင်းကာလအရသာကိုခံစားခဲ့ကြရတာဆယ်စုနှစ်တောင်မပြေခဲ့ပါဘူးအဲ့ဒီကာလတွေမှာရရှိခဲ့တဲ့လွတ်လပ်လုံခြုံမှုနဲ့အနာဂတ်ပုံဖော်နိုင်ခွင့်တွေဟာလည်းပြတ်သုံးသွားခဲ့တာအခုဆိုနှစ်နှစ်ပြည့်တော်မှာဖြစ်ပါတယ်အနာရှင်စနစ်ဒေါ်လာရင်းမှာအသက်ပေးခဲ့တဲ့အထိတိုက်ပွဲဝင်နေကြတဲ့လူငယ်ထောင်ချီဟာလည်းကြဆုံးခဲ့ရပါပြီသူတို့လိုချင်တဲ့အနာဂတ်တွေပြင်ရဖို့မြို့ပြကနေတော်တဲ့အထိတိုက်ပွဲဝင်နေတဲ့လူငယ်တွေဟာကြည်စံတွေဘုံတန်တွေလက်နက်ကြီးတန်တွေနဲ့နှာချင်မှုမျက်ရည်တွေကြမှာပဲသူတို့ဖြစ်ချင်တဲ့အနာဂတ်တွေကိုအတွေ့အထိမှာသာပုံဖော်နိုင်ကြတာပါဒါဟာလူငယ်တွေအတွက်လူ့အခွင့်အရေးကုန်သင်္ခါနဲ့အညီနေထိုင်ခွင့်ဆုံးရှုံးနေတာဖြစ်တယ်လို့ပြောလာသူကတော့ရခိုင်လူငယ်ရေးရာကောမဒီဝင်တဦးပါ
ကောင်းတဲ့ကိုဥတည်ဖို့တက်တာလေအခုစောစောကလူငယ်တွေကခင်းင်းနဲ့ခွန်းလန်းဆုံးရှုံးမှုပေါ်မှာလူမှုဘဝအတွက်ဓမ္မစီအခွင့်အရေးပေါ်တော့ဒီကတော့ဓမ္မစီနဲ့လူခွင့်အရေးအတွက်ကိုအကြည့်ဖြစ်ပြန်ကြောင်းလေးဖို့အနာဂတ်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုကျွန်တော်တို့ဒီတစ်ဆမတ်ဒီကိုဒီတွင်ထဲမှာနေပြီးတော့လောက်ရမယ့်အစားအခုဒီတခြားသောနေရာအနှံ့ကနေပြီးတော့ကျွန်တော်တို့စောစောဆောင်ရွက်နေကြရတယ်အဲ့လိုမျိုးဒီလူငယ်တွေတိုင်းပြည်အတွက်ကိုအများကြီးလောလောဆယ်လူငယ်တွေမရှိတဲ့အခါကျတော့ကျွန်တော်တို့တိုင်းပြည်ကအခုကျရင်တော့ကြာဆုံးတဲ့တိုင်းပြည် Facebook ကိုရှင်းနေဖြစ်သွားပြီလေကျွန်တော်တို့ data မှာလည်းဒီတိုင်းပါပဲကျန်တဲ့ data တွေမှာဒီတိုင်းပါပဲတိုင်းငံလုံးအတိုင်းတာအချင်းဒီတိုင်းရှင်းနေတယ်အမှန်တည်းပြောမယ်ဆိုရင်ဒီကွန်ဒိတာနဲ့ဒီလူတယောက်ကနေတိုင်းခွင့်ရှိပါလိမ့်မယ်တွားရနိုင်စားရနေရတိုင်းအေးအစတာမလုံးချောပဲနေရတယ်ဒီတိုင်းဒီမှာလူချေရတာတော့တကယ်ပဲဝန်လေးကြီးကောင်းပါလားဒီလိုမျိုးအခြေအနေကနေရုံးထွက်နိုင်ဖို့ရန်ကိုရုံးထွက်နိုင်ဖို့ရန်ဆိုတာကတော့နိုင်ငံရေးလမ်းကြောင်းရအခြေချနိုင်ဖို့ရန်ကိုတော့တော်တော်လေးလက်ရှိမှာတော့အလန်းဝေးနေအောင်မထင်ပါဘူ
းမကျွမ်းကျင်တဲ့အလုပ်တစ်ခုမှပျော်မွေ့လာရတဲ့လူငယ်တွေနိုင်ငံရေးစီရေးစီးပွားရေးတွေကြမှာမြေစာပင်ဖြစ်နေရတဲ့လူငယ်တွေအတွက်တော့အနာဂတ်ကိုတည်ဆောက်ဖို့စနစ်တစ်ခုကောင်းလာမှာကိုမျှော်လင့်ရင်းလမ်းပြောက်နေခဲ့ရပါပြီစစ်ကောင်စီပြောခွင့်ရာဘုတ်ချုပ်စော်မင်းထွန်းကတော့စစ်တပ်အာဏာသိမ်းလိုက်လို့လူငယ်တွေအနာဂတ်ပျောက်သွားတယ်ဆိုတာလက်မခံဘူးလို့ဒီနှစ်တွင်မှာပဲ RFA သတင်းဌာနကိုပြောကြားပါတယ်။ကျောင်းတွေပြန်ဖွင့်ပေးထားတဲ့အတွေ့လက်နက်ကင်လမ်းစဉ်ကိုရွေးချယ်ဖို့ဆုံးဖြတ်ချက်ချတာဟာသူတို့မှတာဝန်မရှိဘူးလို့လည်းဆိုပါတယ်။ မြန်မာနိုင်ငံတိုင်းမှာလွတ်လပ်ရေးရရှိဖို့အတွက်ကြိုးပမ်းမှုကနေစလို့ဒီနေ့ထိအာဏာသိမ်းဆက်ခြင်းတော်လှန်မှုအတွေ့အလွှာပေါင်းစုံကလူငယ်တွေပါဝင်ခဲ့ကြတာတိုင်းသိပြည်သိပါဒီလိုအခြေအနေတွေကြောင့်ပဲအနာဂတ်ပျောက်သွားပြီလို့ဆိုနိုင်တဲ့လူငယ်တွေရဲ့ဘဝဟာလည်းမြပြခဲ့ရပါတယ်ဒါကြောင့်လူငယ်တွေအတွေ့သူတို့ဘဝပြန်လည်တည်ဆောက်ဖို့ဆိုတာလက်ရှိတောင်းဝန်ယူထားတဲ့သူတွေကလူငယ်တွေကိုနေရာဖယ်ပေးဖို့လိုတယ်လို့ရှန်ကုန်ကဂိတပညာရှင်လူငယ်တူကဆိုပါတယ်
လူငယ်တွေကိုကွာအခွင့်အလန်းဆိုတာထက်ကွာအခုဒီတာမန်ပြောသလိုအလိုလုပ်ငန်းခွင့်အလန်းတို့ဘာလို့အဲ့လိုမျိုးဖန်တီးပေးတယ်ဆိုတာထက်ပမာရှိမလေးနေရာမဖယ်ပေးချင်တာပေါ့နော်နေရာကိုဖယ်ပေးတဲ့ဖယ်ပေးခြင်းနဲ့ဖယ်ပေးလဲဘာမှမဖြစ်တဲ့ကောင်းဆောင်မျိုးတွေရောက်လက်ထဲကိုရောက်စေခြင်းနဲ့ဘာလို့ဆိုတော့ထပ်ဆက်ပြီးတော့တက်လာတဲ့သူတွေကိုလက်ဆင့်မကန်းနိုင်လို့ဖြစ်နေရဲ့ကိစ္စတွေကွာဆိုတော့ဒီသူတို့ရဲ့အရေးချင်းတွေကိုတိမှတ်ပြုသူတို့တွေကိုပြောထောင်ပေးလက်တွဲခေါ်ပေးပြီးတဲ့အခါမှာအချိန်တိုင်းရင်လက်လွှဲပေးနိုင်တဲ့အေးအေးဆေးဆေးကူးဖြစ်ဖြစ်နဲ့အဲ့လိုဘက်ကနေပေးနိုင်နိုင်တဲ့သူမျိုးတွေပဲလိုချင်တဲ့အဲ့လိုလူမျိုးတွေပဲကောင်းဆောင်တဲ့နယ်လို့ထင်ပါတယ
်။2014တကောင်စင်းအရာမြန်မာနိုင်ငံလူဦးရေ 46.5 ရာခိုင်နှုန်းဟာကလေးတငယ်နဲ့လူငယ်တွေဖြစ်ပါတယ်။နောင်လာမယ့်နှစ်နှစ်မှာအနာဂတ်ကျယ်ပွေတွေဖြစ်လာမယ်။ကလေးနဲ့လူငယ်ဦးရေ 24.5 တန်းရဲ့အနာဂတ်နေ့ရက်တွေပျောက်ဆုံးနေစေမဖြစ်စေဖို့လက်ရှိလူငယ်တွေကသူတို့ရဲ့နေ့ရက်တွေကိုစည်ရင်နှောင်လာမဲ့နေ့ရက်တွေအထိအနာရှင်ကိုတွန်းလန်နေကြစေပါ။ဒီသတင်းဆောင်မကိုတန်လင်းခက်ခက်ပေးပို့ထားတာဖြစ်ပါတယ်။